ယူကရိန်းဆိုရာတပ်ဖွဲ့နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြားလွန်ခဲ့တဲ့24နာရီအတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ12ဦးသေဆုံးသွားပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ9ဦးသေဆုံးသွားတယ်လို့ဒေသခံအရာရှိတွေကပြောပါတယ်။ဒါဟာနှစ်စန်းပိုင်းမှာရရှိခဲ့တဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်ပြတ်ပြဲသွားပြီးနောက်ဆုံးဖြစ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။အခုနောက်ဆုံးဖြစ်သွားတဲ့တိုက်ခိုက်မှုတွေဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Luhansk နဲ့ Donetsk တို့ရဲ့ရထားလမ်းနဲ့ဆက်သွယ်ပေးထားပြီးအရေးပါတဲ့ဒီဘာဆဲဘားမြို့မှာဖြစ်သွားခဲ့တာပါ။ဒွန်းရက်မှာဘုံကျဲတိုက်ခတ်မှုတွေဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ23ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ယူကရိန်းပြည်ပခါမှာပါဝင်ပတ်သက်နေတဲ့အတွက်ရုရှားနဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်တွေအပေါ်ကို EU တမကကနေပြီးတော့ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကိုကြာသပတေးနေ့မှာပြုလုပ်တဲ့ EU နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာနောက်ထပ်6လတက်တန်းတိုးဖို့ဆုံးဖြတ်လိုက်ကြပါတယ်။